ဒီနေရာမှာတခုကျွန်တော်ရှင်းပြချင်တာကဟိုဒီမိုကရေစီဖက်ဒရယ်နဲ့ဖက်ဒရယ်ဒီမိုကရက်တစ်ယူနီယံဆိုပြီးတော့လေအများကြီးအငြင်းပွားကြတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဥတည်နေတဲ့ပြည်ထောင်စုဟာဒီမိုကရေစီအခွင့်အရေးတွေရောဖက်ဒရယ်ရပိုင်ခွင့်တွေရောအကုန်လုံးနှစ်ခုလုံးပါတဲ့ပြည်ထောင်စုလို့ကျွန်တော်ဆိုလိုတာပါအဲ့တော့စာရေးတဲ့အခါမှာတော့ကျွန်တော်ကဒီမိုကရေစီကိုရှေ့မှာရေးတယ်။ဘာဖြစ်လို့လဲဆိုတော့ဖက်ဒရယ်ကိုတကယ်သွားမယ်ဆိုရင်ဒီပြတ်တော်အတွင်းမှာရှိနေတဲ့တမန်တော်သားတွေတမန်တော်ရဲ့နိုင်ငံရေးပါဝင်မှုတွေဟာထိုက်သင့်တဲ့ပမာဏတစ်ခုအထိကျွန်တော်တို့အဲရှော့ချဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒီလိုမရှော့ချဘဲနဲ့ကျွန်တော်ဖက်ဒရယ်ကိုပေးလိုက်ရင်ဒီ25ရာနှုန်းနဲ့ပေါင်းတဲ့နိုင်ငံရေးပါတီတွေကအမြဲတမ်းအထက်စီးရနေပြီးတော့ပြည်ထောင်စုစစ်စစ်ပေါ်ပေါက်ရေးမှာအခက်အခဲရှိနိုင်ပါတယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ဘယ်လိုမျိုးစတင်ပူပေါင်းဆောင်လာဖို့မျှော်လင့်ထားလဲဆရာ။ဒီညဉ့်ညက်ကနေပြီးတော့လေ
။တကယ်တော့အခုလိုကမ်းလှမ်းလိုက်တဲ့အခါမှာဒီပြဿနာကိုဖြေရှင်းခြင်းနဲ့ထက်သန်တဲ့ဆန္ဒနဲ့ပူပေါင်းဆောင်ရမယ်ဆိုရင်ဒီချိန်မှာတော့ထူးခြားတဲ့အောင်မြင်မှုရမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒီတက်မတော်ကလည်းပါတီရဲ့နိုင်ငံရဲ့လူမျိုးအကျိုးအတွက်ဥထိပ်ထားတဲ့စေနာကိုနားလည်ပြီးတော့ပူပေါင်းဆောင်ရလာမယ်လို့ကျွန်တော်ကတော့မျှော်လင့်ပါတယ်။ဖြစ်နိုင်တာတွေတော့အများကြီးရှိတာပေါ့ဗျာ။ဥပမာဆိုတော့ AA ဆိုရင်ဖန်ဆီးထားတဲ့ကျွန်တော်လွှတ်တော်ကိုယ်စားလှယ်လောင်းနေကိုလွှတ်ပေးလိုက်တာမျိုးလုပ်လိုက်မယ်။နောက်အခုလည်းသူတို့တစ်ဖက်သက်အပြစ်ခတ်ရစေးသဘောမျိုးလုပ်မယ်။ဒါဆိုရင်တပ်မတော်ကလည်းအပြစ်ခတ်ရစေးလိုက်မယ်ဆိုရင်နိုင်ငံရေးဆွေးနွေးရေးလမ်းပွင့်သွားမယ်။ AA နဲ့ဆွေးနွေးရေးလမ်းပွင့်သွားမယ်ဆိုရင်ကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်တွေနဲ့ဆွေးနွေးမှုလမ်းนี่လည်းပွင့်သွားမယ်။အဲ့လိုမျိုးတစ်စင်ချင်းတစ်စင်ချင်းတို့တလာကိုလာလာပြီးတော့ရှိပါတယ်
ဟုတ်ကဲ့ဆရာအဲ့တော့တက်မတော်အနေနဲ့ဒီအပြစ်ခတ်ရစဲရေလုတ်ပေးဖို့အနေထားမှာဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအနေထားဘယ်လိုရှိလဲဆရာ
ဒါကျွန်တော်တို့ဦးသိန်းစိန်အစိုးရလက်ထက်မှာတော့မအောင်မြင်ခဲ့ပါဘူးခင်ဗျသို့သောဒီပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေနောက်နိုင်ငံမှာဒီနှစ်ပေါင်း80ကြာတဲ့နော်ပြည်တွင်းစစ်ကိုချုပ်ငင်းစေခြင်းနဲ့ထက်သန်တဲ့ဆန္ဒရှိရင်ဒီဟာစမ်းသပ်ပြီးတော့နော်ပူပေါင်းဆောင်ရွက်ကြည့်ဖို့အသင့်တော်ဆုံးအချိန်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ဆရာအေးအခုလိုဒီတက်မတော်အနေနဲ့အပြစ်ခတ်ရက်တဲ့အစဉ်ပေါ့နော်အထူးသဖြင့်တော့အကျန်းဖက်အဖွဲ့ချိန်ညားရတဲ့အဖွဲ့ကိုအပြစ်ခတ်ရက်တဲ့ထဲမှာမထည့်ထားတဲ့အတွက်အဲ့ဒီအစဉ်ကနေစလို့တင့်တယ်လို့ရောယူဆမိလားဆရာ
ဒါကတော့ကျွန်တော်တို့လက်တွေ့စကားပြောကြည့်မှာဘယ်လိုစတင်လဲဆိုတာတော့ပေါ်လာပါလိမ့်မယ်ခုနေကြတော့မှန်းဆချက်တွေညာနေတဲ့အတွက်လက်တွေ့အလုပ်တွေရမဖြစ်နိုင်ပါဘူး
ဟုတ်ကဲ့ဆရာဒီနေရာမှာရခိုင်ပါတီအနေနဲ့ပေါ့နော်ဝင်ရောက်ပြီးတော့ကြားကနေကူညီပေးနိုင်တဲ့အနေအထားမျိုးအခုအကြောင်းကြားစာအနေနဲ့ဆင်ပေါ့နော်အခုအကျဉ်းချက်ကနေဆင်ဖြစ်လာဖို့အလားလားရော
ကျွန်တော်တို့နိုင်ငံရေးလုပ်တဲ့အခါမှာအကောင်းမြင်ဝါဒကိုဂိုင်းဆွဲပြီးလုပ်ပါတယ်ခင်ဗျအဲဒီတော့ကောင်းမွန်တဲ့အရေးတစ်ခုတော့ဖြစ်လာနိုင်မယ်လို့ညွှန်လင့်ပါ
ဟုတ်ကဲ့အဓိကတော့ဒီရွေးကောက်ပွဲနိုင်တဲ့ရခိုင်မျိုးသားပါတီပေါ့နော်ရခိုင်ပြည်နယ်မှာလေသူတို့ကတော့အဓိကဘာပြောချင်လဲ
ဒီမိုကရေစီခွင့်ရေးကဖက်ဒရယ်ခွင့်ရေးရောအပြည့်အဝရှိတဲ့ပြည်နယ်တစ်ခုအနေနဲ့ပြည်ထောင်စုအတွင်းမှာဆက်လက်နေထိုင်ခြင်းဟာအကောင်းဆုံးရွေးချယ်မှုဖြစ်တယ်ဆိုတာကိုသူတို့သဘောပေါက်လာလိမ့်မယ်လို့ကျွန်တော်ကတော့မျှော်လင့်နေပါတယ်။အေးအေးကတော့ကြီးညာချက်ထုတ်တယ်ကြားတယ်ခင်ဗျ
။ဟုတ်ကဲ့။အေးအေးရခိုင်လက်နက်ကင်အဖွဲ့ကတော့ဒီရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေမှာပေါ့နော်။အမြန်ဆုံးကြားဖြတ်ရွေးကောက်ပွဲကျင်းပပေးဖို့သူတို့ဘက်ကတော့အပြစ်ရက်တက်တန်းတိုးတာတယ်ပေါ့နော်။အစိုးရနဲ့တက်မတော်ဘက်ကသာအပြစ်ရပြီးဆက်လုပ်ပေးဖို့တောင်းဆိုထားပါတယ်
ဒါကတော့ကျွန်တော်တို့နားလည်သေးရတော့အထွေထွေရွေးကောက်ပွဲပြီးရင်ဂျားပြတ်ရွေးကောက်ပွဲပဲလုပ်လို့ရပါတယ်ဂျားပြတ်ရွေးကောက်ပွဲကိုအထွေထွေရွေးကောက်ပွဲနဲ့ကာလဘယ်လောက်ကြာမှလုပ်ရမယ်ဆိုတာဥပဒေမှာသတ်မှတ်ပြီးတာရှိပါတယ်ခင်ဗျတစ်နှစ်ကျော်မှလုပ်ရတာပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမျိုးညွတ်ခင်ဗျာကျွန်တော်ဝင်းမြန်ပါ